ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ဟာမတ်လ19ရက်တနင်္လာနေ့ကကချင်ပြည်နယ်ပူတာအုပ်တပ်နယ်ရှိအရာရှိစစ်သည်မိသားစုနဲ့တွေ့ဆုံစဉ်ပြောကြားတဲ့မင်းကောမှာနိုင်ငံရေးအခြေအနေမျိုးမျိုးကြောင့်မြန်မာစစ်တပ်ပေါ်မုန်းတိမှုဖြစ်အောင်ဆောင်ရွက်နေမှုရှိကြောင်းပြောကြားခဲ့ပါတယ်။နိုင်ငံရေးတည်ငြိမ်မှုရှိအောင်ဆောင်ရွက်နေခြင်းမှာတိုင်းဒပတိဖက်ကတွေချုပ်ငင်းအောင်ကြိုးပမ်းနေကြောင်းဒီမိုကရေစီရှောင်လန်းနေခြင်းမှာလက်နက်ကင်ဖြည့်ရှင်းလို့မရကြောင်းနဲ့တပ်မတော်သားတွေအနေနဲ့မိမိတို့နိုင်ငံကာကွယ်ဖို့နဲ့ဒေသဖွံ့ဖြိုးရေးအတွက်ဆောင်ရွက်လိုတယ်လို့ပြောပါတယ်။သူမင်းကောဆုံးမရခိုင်ပြည်နယ်ကနိုင်ငံတကာရိုဟင်ဂျာလို့ခေါ်တဲ့ရိုဟင်ဘင်္ဂါလီတွေနဲ့ပတ်သက်လို့သူတို့တွေဟာမြန်မာတိုင်းရင်းသားတွေနဲ့ယဉ်ကျေးမှုဒလိစီရခြင်းမတူတဲ့အကြောင်းနဲ့ရခိုင်ပြည်နယ်မှာတင်းမာမှုဖြစ်ပွားခြင်းမှာသူတို့တွေရဲ့နိုင်ငံသားတောင်းဆိုမှုကြောင့်ဖြစ်ကြောင်းရခိုင်ပြည်နယ်ကဖြစ်ရမှန်ကိုနိုင်ငံတကာလူ့အဖွဲ့အစည်းကတကယ်မသိဘဲနဲ့မြန်မာစစ်တပ်ကိုဆက်ဆွဲနေကြောင်းအပြင်ဘင်္ဂါလီတွေပေါ်မှာမြန်မာစစ်တပ်ကဥပဒေနဲ့အညီအရေးယူဆောင်ရွက်နေပါကြောင်းပြောခဲ့တာပါဒီလိုပြောကြားချက်နဲ့ပတ်သက်ပြီးကုလသမဂ္ဂအထွန်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကမြန်မာစစ်ကောင်စာကိုပြစ်တင်ဝေဖန်လိုက်တယ်လို့အထွန်းမှုချုပ်ရဲ့တွဲဖက်ပြောခွင့်ရဖောရင်ဟတ်ကအခုလိုပြောပါတယ်
The Secretary General issued reports today of remarks attributed to Myanmar Senior General Min Aung Hlaing. He urges all leaders in Myanmar to take a unified stance against the incitement to hatred.
Myanmar Bojo Muji Min Aung Hlaing ye pyo cha chin ne patat pi lo thop paw lan ni de tadin ni chaung twin mu chou a ni ne an a tin tong lou mi ba de. Among tia loun saw mu ko su paung san chin mi lo ayat phe lu mu apwe si de cha ma chit chi yin nei mu de yat shi ye thauk khan a pe bo twin mu chou a ni ne Myanmar khaung saung a loun ko tai twon ma de.ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုကောင်တယ်ဖော်ဖို့နဲ့ခွဲခြားဆက်ဆံမှုတွေတိုက်ဖျက်ဖို့ရည်ယူဆောင်ရွက်မှုတွေကိုတိုးမြင့်ပြီးတော့လှုပ်ဆောင်နိုင်ဖို့ဒီလိုခေါင်းဆောင်မှုမျိုးမြန်မာနိုင်ငံမှာအရေးတကြီးလိုအပ်နေတာဖြစ်ပါလေ
။ဒါအပြင်အတွင်းမှုချုပ်ကဘင်္ဂလားဒေ့ရှ်ကိုပြီးခဲ့တဲ့အောက်ကလကထွက်ပြေးခေါ်လို့နဲ့ Ranger 6သိန်းကျော်ရဲ့လုံခြုံရေးနဲ့လွတ်တဲ့ထောက်ကူတွေကိုမြန်မာစုအနေနဲ့တာဝန်ယူဖို့ပြင်အကြမ်းဖက်မှုဖြစ်ပေါ်တဲ့အကြောင်းရင်းတွေကိုဖြေရှင်းပေးဖို့တိုက်တွန်းပါတယ်။သူတို့ရဲ့ဌာနေကိုမိမိတို့ဆန်းသားလျောက်လုံခြုံစွာနဲ့တိုက်ခါရှိရှိပြန်နိုင်မယ့်အခြေအနေဖန်တီးဖို့အရေးကြီးကြောင်းတိုက်တွန်းလိုက်ပါတယ်။ဒါပြင်မြန်မာစုအနေနဲ့ဒုက္ခသည်တွေပြန်ပို့နိုင်ရင်ဘင်္ဂလားဒေ့ရှ်အစုအနဲ့ညှိနှိုင်းဆောင်ရွက်ပေးမယ်။အခုချိန်ထိတော့ထိထိရောက်ရောက်ဖြေရှင်းဆောင်ရွက်နိုင်ခြင်းမရှိသေးပါဘူး။ကုလသမဂ္ဂနဲ့အနောက်နိုင်ငံအများစုကတော့ Ranger တွေပေါ်မြန်မာစစ်တပ်နေမင်းရှင်းလင်းလောက်ရဟာလူမျိုးစုလိုက်တုတ်တင်ဖယ်ရှားမှုလောက်ရောက်တယ်လို့ဆွဲပြီးတာဝန်ရှိသူတွေကိုထိရောက်စွာအရေးယူဖို့ပြောကြားခဲ့ပါတယ်